ရဝမ်ဒါနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုဖြစ်ပွားခဲ့တာ25နှစ်ပြည့်နှစ်ပတ်လည်ခမ်းနားမှာအခုလိုအဖြစ်မျိုးထပ်မဖြစ်စေရဖို့အတွက်သမ္မတပေါ်ကာဂါမီကကတိပြုခဲ့ပါတယ်ကျူးလွန်ခဲ့သူတွေကိုခွင့်လွှတ်ဖို့ကြိုးစားတဲ့တစ်ချိန်တည်းမှာဖြစ်ခဲ့တဲ့ဖြစ်ရပ်ကြီးကိုမေ့ပြစ်လို့မရဘူးလို့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ခမ်းနားမှာသမ္မတကာဂါမီပြောကြားခဲ့တာပါလူမျိုးတုံးတပ်ဖြတ်ခံခဲ့ရသူ2,000,000လောက်ကိုမြှုပ်နှံထားတဲ့ကီဂါလီအမှတ်တရနေရာမှာမီးထွန်းညှိပြီးလွမ်းသူပန်းခွေတွေချကအထိမ့်မှအခမ်းအနားကိုစတင်ခဲ့တာပါရပ်ပေါင်း100လောက်လောင်ကျွမ်းနေတဲ့အမှတ်တရမိတိုင်အတွက်မိရောက်ကိုရဝန္ဒါလူငယ်လေးတွေကဖျောင်းတိုင်နဲ့အစင်စင်လက်ဆင်ကမ်းပြီးတော့သမရကာဂါမီကိုမိကူပေးခဲ့ပါတယ်လူမျိုးတုံးတပ်ဖြတ်မှုနှစ်ပတ်လည်အဖြစ်အမာဟိုရိုအာကစားအမျိုးသားအာကစားဂွင်းကြီးစီကိုအမှတ်တရလမ်းလျှောက်ပွဲမှာလဲသမရအပါအဝင်လူပေါင်းထောင်တောင်းချီပါဝင်ခဲ့ပါတယ်အာကစားဂွင်းကြီးထဲမှာညာပိုင်းချင်းပါတဲ့ဖျောင်းတိုင်ထွန်းအောင်မိပွဲကိုလူပေါင်း2,000ကျော်စုဝေးတက်ရောက်ခဲ့ကြပါတယ်။1994ခုနှစ်ဧပြီလတုန်းကဟူတူလူမျိုးသမ္မတစီးလာတဲ့လေရင်ပြစ်ချခံခဲ့ရပြီးတဲ့နောက်ဒါဟာလူနည်းစုတွတ်စီလူမျိုးတွေရဲ့လက်ချက်ဖြစ်တယ်လို့ဆိုပြီးအစွန်းရောက်ဟူတူတွေရဲ့တုတ်တင်တက်ဖြတ်မှုစတင်ခဲ့တာပါ။ရပ်ပေါင်း100လောက်အတွင်းမှာပဲဟူတူအစွန်းရောက်တွေရဲ့လက်ချက်နဲ့တွတ်စီလူမျိုးတွေအပြင်အလေအလတ်သဘောထားရှိတဲ့ဟူတူလူမျိုးစုစုပေါင်း800,000လောက်တည်ဆုံခဲ့ရပါတယ်။